ကချင်ပြည်နယ်ဖားကန့်မြို့နယ်အတွင်းလီဒိုလမ်းမပေါ်မှာဒီကနေ့အောက်တိုဘာ9ရက်မနက်ပိုင်းကစစ်တပ်စစ်ကြောင်းကိုကချင်လက်နက်ကိုင် KIA ကကြားဖြတ်တိုက်ခိုက်ခဲ့ပါတယ်။လီဒိုလမ်းမတစ်လျှောက်မှာစစ်တပ်နဲ့ KIA ကြားပြီးခဲ့တဲ့လကတည်းကတိုက်ပွဲတွေစတင်ခဲ့ပြီးတော့ဒီရက်ပိုင်းမှာတော့နေတိုင်းနီးပါးဖြစ်နေတာပါ။ရန်ကုန်ကလာတဲ့ကချင်တိုက်ပွဲသတင်းကိုတော့ကိုအောင်မြတ်သူကပြောပြပေးမှာဖြစ်ပါတယ်ဗျာ
။စက်တင်ဘာလဒုတိယပတ်ကစပြီးကချင်ပြည်နယ်တနိုင်းနဲ့ရှင်ပွေရန်ကြားလီဒိုလမ်းမှာစစ်တပ်နဲ့ KIA ကြားတိုက်ပွဲတွေစဖြစ်ခဲ့ပြီးတဲ့နောက်လီဒိုလမ်းမတကြောမှာတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်လာနေတာပါ။ဒီကနေ့အောက်တိုဘာ10ရက်မနေ့ပိုင်းကလည်းဖားကန့်မြို့နယ်ဝါရဇွတ်ကျေးရွာနီးမှာတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဒေသခံရွာသားတူက VOA ကိုပြောပါတယ
်။ဝါရဇွတ်ကျေးရွာအနောက်ဘက်ပေါ့။ဒီကနေ့ကျုပ်ကြားပါတော့ကျုပ်ကြားဝင်းချင်းပေါ့။ခေတ်ဟာကုန်းကြီးပြဖြစ်တော်ဗျာဟိုတပ်ပကောက်ဟိုဒီမနေ့ပိုင်းဖြစ်ခဲ့ရလေခုနကချက်ချက်ဝါလို့ရှိရလူလူလည်းကြီးရောအတေးပေါ့အဲ့လိုဟာအပြာနန်တန်ကြပေါ့တနားရောက်ပေါ့
တိုက်ပွဲဖြစ်တဲ့နေရာဟာကြီးရောနဲ့အလံဝေးပြီးရွာသားတွေသွားကြည့်ဖို့ခက်ခဲတာကြောင့်အထီးခိုက်အသေးပြောက်တော့မသိရကြောင်းပြောပါတယ်တခြားဒေသခံတူကတော့တနိုင်ဘက်ကိုရိတ်ခါပို့သွားတဲ့ရင်းနှလုံးကြုံရေးတပ်ဖွဲ့တွေအပြန်မှာ KIA ကဂျားပြတ်မိုင်းခွဲတိုက်ခိုက်တာဖြစ်တယ်လို့ပြောပါတယ်ဘုတ်တူနီကလည်းတနိုင်းမြို့နယ်တိန်ကောက်အနီးမှာလည်းအလားတူတိုက်ခတ်ခဲ့ကြောင်းပြောပါရယ်။ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကဒီကနေ့တိုက်ပွဲသတင်းကိုမရသေးကြောင်းနဲ့လီဒိုလမ်းမှာစစ်တပ်ဘက်ကအစီအလုံရှာမှုတွေရှိတာကြောင့်နေ့တိုင်းလိုလိုတိုက်ပွဲတွေဖြစ်နိုင်ကြောင်းပြောပါရယ်။ကျွန်
တော်စီမမတက်သေးဘူးအဖြစ်တော့ဖြစ်မှာပါ။ဒါပေမဲ့ဘာမှပြည်ပြည်ဘူးသတင်းတွေတက်တာမရှိသေးပါဘူး။ခုတဘောကတော့အဲ့ဒီလီဒိုလမ်းစစ်ဘက်ကတော့နေ့တိုင်းလိုဖြစ်ပါရယ်။အိုဒီကောင်စီဘက်ကလည်းတို့ကရိခါပို့တာတွေရှိတယ်။နောက်တို့ကတပ်ပဝန်ကြီးမှာဒီလုံခြုံရေးလုပ်ရှားမှုတွေရှိတယ်။အဲ့ဒါကြောင့်တိုက်ပွဲတွေအရင်တိုက်တွေဖြစ်တာရှိပါတယ်။ဒါပေမဲ့ဒီမှာပြင်ထန်တာလေ
းဒီကနေ့တိုက်ပွဲဖြစ်တဲ့တရုတ်တရာအနီးမှာဒီလတရက်နေ့ညနေပိုင်းကလည်းတိုက်ပွဲတွေဖြစ်ခဲ့ပါဗျ။အဲ့ဒီတိုက်ပွဲတွေအတွင်းလက်နက်ကြီးကြီးတွေဝါရဇွတ်ရွာအတွင်းကြားရောက်ပောက်ကွဲတာကြောင့်လူနှစ်ယောက်ထိခိုက်ဒဏ်ရာရခဲ့ပါဗျ။ပြည်ရဲအင်ကာနီကလည်းဗမော်ခရိုင်မိုးမောင်းမြို့နယ်အတွင်းမှာစစ်ရင်တန်းကို KIA ကမိုင်းခွဲတိုက်ခိုက်တာတွေရှိခဲ့ပါတယ်။အခုလိုကချင်ပြည်နယ်မှာစစ်တပ်နဲ့ KIA ကြားတိုက်ပွဲတွေဖြစ်နေသလိုရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ကျူကုတ်ပန်ဆိုင်နဲ့မုံကိုဘက်မှာလည်း MNDAA ကိုဝန်တပ်ဖွဲ့နဲ့ပြည်ရဲရပ်ပိုင်းတွေကတိုက်ပွဲတွေရှိခဲ့ပါတယ်။မုံကိုဒေသဘက်မှာတော့ဒီရပ်ပိုင်းတိုက်ပွဲတွေပြန်ကြီးနေပေမဲ့စစ်တပ်ဘက်ကအင်အားတိုးချဲ့တာတွေရှိနေတယ်လို့ဒေသခံတူကပြောပါတယ်
။ဒီမှာဖြစ်တာအောက်တိုဘာ၂ရက်နေ့ကျေတပ်နေလို့ဖြစ်တယ်အဲ့ရဒီမင်းတို့ကြောပါမယ်ပြန်အောင်အကောင်လုံးအောက်ပဲမှာဒီနေ့တော့နည်းနည်းငင်းနေပြန်အောင်တန်ကြာဘူးဒီနေ့က
ျ MNDA ပြန်ကြားရေးဌာနရဲ့လူမှုကွန်ရက်စာမျက်နှာမှာတော့ဒီလ3ရက်နေ့ကနေ9ရက်နေ့အတွင်းတိုက်ပွဲ9နေရာဖြစ်ပွားခဲ့ကြောင်းအောက်တိုဘာ3ရက်နေ့ကကိုကန်ရှင်းထန်ဒေသပေါပေါရွာ4ရက်နေ့မှာမုံကိုဒေသလုံလောက်လန်းရွာနဲ့9ရက်နေ့မှာတော့ကိုကန်မုံကိုနဲ့တိန်းဒီဒေသတွေမှာတိုက်ပွဲ3ချိန်ဖြစ်ခဲ့ကြောင်းဖော်ပြထားပါတယ်အော်တိုဘလာတရနေ့ကစပြီးတော့၅လကြာစစ်ရေးလှုပ်ရှားမှုတွေရထားမဲ့အကြောင်းစစ်ကောင်စီကစက်တင်ဘာလ29ရက်နေ့မှာကြီးညာခဲ့ပေမဲ့ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေရှိနေတယ်လို့သတင်းတိုင်းတွင်းမှာလည်းတိုက်ပွဲတွေနေစဉ်ဆိုသလိုဖြစ်နေပါတယ်ခင်ဗျာ